မေရိကန်နိုင်ငံသားဝန်ကြီးဖြစ်ခံထားရေးအတွက် Exxon Mobil ရေနံကုမ္ပဏီရဲ့အကြီးအကဲဟောင်း Rex Tillerson ကိုအထက်လွှတ်တော်ကနေအတီးပြုတ်ပေးလိုက်ပြီဖြစ်ပါတယ်။နိုင်ငံတကာမျက်နှာစာမှာအမေရိကန်နိုင်ငံသားရဲ့မူဝါဒအောင်မြင်ရေးအတွက်တန်တမန်ရေးရာကိစ္စတွေမှာအဓိကတာဝန်ရှိသူဖြစ်လာမဲ့ Rex Tillerson ဟာနိုင်ငံသားဆက်ဆံရေးမှာအတွေ့အကြုံနည်းသူအဖြစ်သူကိုအတီးပြူရေးကြားနာပွဲတွေမှာထောက်ပြခဲ့တာတွေလည်းရှိပါတယ်။ဒါကြောင့်မြန်မာနိုင်ငံအပအဝင်နိုင်ငံတကာကလူခွင့်ရေးအခြေအနေတွေပေါ်စိတ်ဝင်စားမှုရှိပါမလားဆိုပြီးတော့စိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ်။အပြည့်စုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။နိုင်ငံသားရေးဝန်ကြီးအဖြစ်သမ္မတဒေါ်နယ်ထရမ့်ကအမည်စင်းတင်သွင်းထားသူ Rex Tillerson ကိုအမေရိကန်အထက်လွှတ်တော်ကထောက်ခံမဲ56မဲ၊ကန့်ကွက်မဲ43မဲနဲ့ဗုဒ္ဓနေ့မှာအတီးပြူပေးလိုက်ပြီးဖြစ်ပါတယ်။အခုလိုသူနိုင်ငံသားဝန်ကြီးအသစ်ဖြစ်တာဝန်ထမ်းဆောင်ချိန်မှာသမ္မတထရမ့်ကချမှတ်ခဲ့တဲ့အမေအရာ TPP ကုန်သွယ်ရေးသဘောတူညီမှုကနေနှုတ်ထွက်တာမက္ကဆီကိုနယ်စပ်မှာတရိုင်းတိဆောက်ဖို့စီစဉ်တာအမေရိကန်နိုင်ငံအတွင်းရွှေ့ပြောင်းအခြေချနေထိုင်မဲ့ဒုက္ခသည်တွေနဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကလူတွေကိုယာယီပြည်ဝင်ခွင့်ပိတ်ပင်တာနဲ့ဒီအပေါ်မှာနိုင်ငံသားရေးဌာနကဝန်ထမ်း1000နီးပါးကကန့်ကွက်စာတင်သွင်းမှုအဆရှိတဲ့နိုင်ငံသားရေးဆိုင်ရာအကဲဆတ်မှုတွေကိုရင်ဆိုင်ရမှာဖြစ်ပါတယ်Mr. Tillerson ဟာ Exxon Mobil ကုမ္ပဏီအကြီးအကဲဖြစ်တာဝန်ထမ်းဆောင်စဉ်ရုရှားသမ္မတဗလာဒီမီပူတင်နဲ့နှွေးထေးတဲ့ဆက်ဆံရေးရှိခဲ့သူဖြစ်ပြီးနိုင်ငံသားရေး policy အတွေ့အကြုံမရှိတဲ့သူအဖြစ် New Mexico Democrat အထက်လွှတ်တော်အမတ် Martin Heinrich ကဝေဖန်ပြောဆိုခဲ့ပါတယ
် The next Secretary of State will be diving headfirst into all of these incredibly daunting and gravely important for
the
Obama
နိုင်ငံသားရေးဝန်ကြီးအနေနဲ့ American ပြည်ထောင်စုကလက်ရှိရင်ဆိုင်နေရတဲ့နိုင်ငံသားရေး policy အကဲဆတ်မှုတွေကိုထိတိုက်ရင်ဆိုင်ရမှာဖြစ်ပါတယ်။ Mr. Tillerson ရဲ့နိုင်ငံသားရေး policy အတွေ့အကြုံနှဲပါမှုနဲ့သမ္မတ Trump ရဲ့လက်ရှိကမ္ဘာနဲ့ကင်းကွာနေတဲ့အမြင်ပေါင်းလိုက်ရင် American နိုင်ငံသားရေး policy အနာဂတ်အတွက်ကျွန်တော်ယဉ်လေးမိပါတယ်
။ဒါအပြင်လက်ရှိနိုင်ငံသားရေးဌာနမှာလက်ထောက်ဝန်ကြီးယာဒူအထက်ပုဂ္ဂိုလ်တွေကိုယာဒူကနေအနားပေးဖို့ညွှန်ကြားထားပြီးဖြစ်တဲ့အတွက်ကြောင့်နိုင်ငံသားရေးအတွေ့အကြုံနယ်ပါသူ Mr. Tillerson အနေနဲ့သူခန့်ထားမဲ့လူသစ်တွေအပေါ်အားထားရမှာဖြစ်ပါတယ်။ Mr. Tillerson ဟာအာရှပစိဖိတ်ဒေသနဲ့ပတ်သက်လို့ကြွန်းကြွန်းကျင်ကျင်သိရှိနားလည်ထားသူမဟုတ်တာကြောင့်အာရှဒေသနဲ့အမေရိကန်ဆက်ဆံရေးဘယ်လိုဖြစ်လာမလဲဆိုတဲ့အပေါ်အများကစိတ်ဝင်စားစောင့်ကြည့်နေကြတာပါ။မြန်မာနိုင်ငံနဲ့ပတ်သက်လို့တော့မြန်မာနိုင်ငံဟာအရေးပါတဲ့နိုင်ငံတစ်ခုဖြစ်အမေရိကန်လွှတ်တော်ကယူဆထားပေမဲ့လည်းဘလို့ဖြစ်လာမယ်ဆိုတာကိုအတိအကျမပြောနိုင်သေးဘူးလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်းဒက်ရက်မီရှယ်ကပြောပါတယ
် Still a lot of uncertainty clearly when you had Secretary of State Clinton you knew she was personally connected and very interested specifically in Asia as did as was President Obama with President Trump and
မတိကြမှုတွေကတော့အများကြီးရှိနေစေပါနိုင်ငံသားရေးဝန်ကြီးကလင်တန်လက်ထက်တုန်းကတော့အာရှပစိဖိတ်ဒေသကိုအထူးစိတ်ဝင်စားရှိခဲ့ပါတယ်သမ္မတဥပမာကလည်းထိုနည်း၎င်းပါပဲဒါပေမဲ့သမ္မတ Trump နဲ့နိုင်ငံသားရေးဝန်ကြီးအသစ်လက်ထက်မှာတော့အာရှပစိဖိတ်ဒေသအတွက်အထူးသဖြင့်မြန်မာနိုင်ငံနဲ့ပတ်သက်လို့အပြေထွက်မလာဘဲမေးစရာမေးခွန်းတွေကပိုများနေပါတယ်ဘာတွေဖြစ်လာမယ်ဆိုတာကိုတော့ကျွန်တော်ကြိုတင်မပြောချင်ပါဘူးမြန်မာနိုင်ငံဟာ American Party ကြီးနှစ်ခုစလုံးကလည်းစိတ်ဝင်စားရှိသလို Republican လွှတ်တော်အမတ်တွေကလည်းအရေးပါတဲ့နိုင်ငံတစ်ခုအဖြစ်သတ်မှတ်ထားကြပါတယ်ဒါပေမဲ့လက်ရှိပေးနေတဲ့အကူအညီတွေကိုဖြတ်တောက်သွားမလားဒါမှမဟုတ်နိုင်ငံသားရေးဝန်ကြီးအသစ်ကစိတ်ဝင်စားမှုပြမပြဆိုတဲ့ကိစ္စကတော့အတိအကျပြောဖို့ခက်ပါတယ်မြန်မာနိုင်ငံထဲမှာ American အစိုးရကိုကိုးစားပြုတဲ့ကောင်းမွန်တဲ့ကိုယ်စားလှယ်အဖွဲ့ဖြစ်တဲ့တန်ယုံရှိနေပါတယ်ဒါကြောင့်မြန်မာနိုင်ငံထဲမှာလှုပ်ဆောင်နေတဲ့ပြုပြင်ပြောင်းလဲမှုတွေကိုအကူအညီပေးနေတာတွေအစိုးရသည့်လက်ထက်မှာပြောင်းလဲမသွားဘူးလို့တော့မျှော်လင့်ရပါတယ်
သမ္မတထရမ့်အစိုးရကတော့နိုင်ငံသားအကူအညီပေးနေတာတွေကို40ရာခိုင်နှုန်းလောက်ရှော့ချသွားမယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့တာမကြီးဟောင်းဒက်ရက်မီရှယ်ကတော့မြန်မာနိုင်ငံအပေါ်ပေးနေတဲ့အမေရိကန်ရဲ့အကူအညီတွေရုတ်တရက်ပြောင်းလဲမှုဖြစ်လိမ့်မယ်လို့မထင်ကြောင်းပြောပါတယ်။မစ္စတာတီလာဆန်ဟာနိုင်ငံတကာတန်တမာအတွေ့အကြုံမရှိသူတဦးဖြစ်တာကြောင့်သူကခန့်အပ်တာဝန်ပေးမဲ့လက်ထောက်နိုင်ငံသားရေးဝန်ကြီးဟာအရေးပါတဲ့ပုဂ္ဂိုလ်ဖြစ်လာလိမ့်မယ်လို့လည်းဒက်ရက်မီရှယ်ကပြောပါတယ်။
Well, certainly, whoever is assistant secretary will be important. That person will be spending all of his time, his or her time, focused on the region and the diplomacy and.
သူလက်ထောက်နိုင်ငံရေးဝန်ကြီးဟာပေးအပ်ထားတဲ့ဒေသအတွက်တန်တမာရေးရာကိစ္စရပ်တွေကိုအချိန်ပြည့်အာရုံစိုက်လှုပ်ဆောင်ပြီးအသွားပြန်လုပ်နေရမှာဖြစ်တဲ့အတွက်အဲ့ဒီလူဟာအရေးပါတဲ့ပုဂ္ဂိုလ်ဖြစ်ပါလိမ့်မယ်။သူဟာနိုင်ငံရေးဝန်ကြီးကိုဓာတ်ရိုက်ပြောဆိုအကြံပြုတင်ပြနိုင်သူလည်းဖြစ်ပါတယ်။ဒါကြောင့်အဲ့ဒီလူဘယ်သူဖြစ်လာမယ်ဆိုတာကိုစောင့်ကြည့်ရမှာဖြစ်ပါတယ
်။တီလာဆန်ဟာသူ့ကုမ္ပဏီအတွက်ကြီးမားတဲ့အောင်မြင်မှုရရှိအောင်လှုပ်ဆောင်ပေးခဲ့သူဖြစ်ကြောင်းအခုအချိန်မှာသူ့ရဲ့အတွေ့အကြုံနဲ့ ပင်ကိုဆောင်းရည်တွေကိုအမေရိကန်ပြည်သူတွေအတွက်အလုတ်ကျွေးပြနိုင်တော့မှာဖြစ်ကြောင်းတက်ဆက်စ်ပြည်နယ်ရီပါဘလီကန်အထက်လွှတ်တော်အမတ်ဂျွန်ကော်နင်းကအစောပိုင်းမှာပြုလုပ်တဲ့ကြားနာပွဲမှာပြောကြားခဲ့ပါတယ်။အသက်64နှစ်ရှိပြီဖြစ်တဲ့တက်ဆက်စ်ပြည်နယ်ဇာတိရက်စ်တီလာဆန်ဟာအော်စတင်မြို့မှာရှိတဲ့တက်ဆက်စ်တက်ကတိုကနေအင်ဂျင်နီယာဘွဲ့အရရှိပြီး1985ခုနှစ်မှာ Exxon Mobil ကုမ္ပဏီမှာအလုပ်စဝင်ခဲ့ပြီးတဲ့နောက်ကုမ္ပဏီရဲ့အကြီးဆုံးယာရုအထိရောက်ရှိခဲ့ပြီး2016ခုနှစ်မှာယာရုကနေအနားယူခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကုဇော်ဝင်းလိုင်းပြောပြတော်တာဖြစ်ပါတယ်ခင်ဗျာ။